အစ္စရေးနဲ့ဟာမတ်စ်ကြားယာယီအပြစ်ရက်ထားတဲ့စက်တမနဲ့နောက်ဆုံးနေ့ဖြစ်တဲ့ဗုဒ္ဓဟူးနေ့မှာဟာမတ်စ်ဘက်ကအစ္စရေးတစားကနေကိုထပ်မံလွှတ်ပေးခဲ့ပါတယ်။တပြိုင်တည်းမှာပဲအပြစ်ခတ်ရစေးသက်တမ်းတိုးဖို့နဲ့အစ္စရေးထောင်တွေမှာဖမ်းထားတဲ့ပါလက်စတိုင်းအကျဉ်းသားတွေထတ်လွှတ်ရေးဟာမတ်စ်ဘက်ကလည်းဖမ်းထားတဲ့တစားကနေထတ်လွှတ်ရေးအတွက်ဂျားဝင်စိတ်ဆက်ပေးနေသူတွေကထပ်မံညှိနှိုင်းမှုတွေလုပ်နေပါတယ်။ကာတာ American Egypt နဲ့အစ္စရေးနိုင်ငံတွေကထိတ်တန့်အရာရှိတွေဟာကာတာမှာတွစ်ဆုံကြပြီးတစားကနေအကျဉ်းသားတွေထပ်ပြီးလဲလှယ်နိုင်မှုစပွဲကိုဘလောက်ကြာကြာနဲ့ဘလို့ပုံစံရက်ဆိုင်ထားမလဲဆိုတာကိုဆွေးနွေးကြပါတယ်။အပြစ်ရတာကိုထပ်မံတက်တန်းတိုးနိုင်ခဲ့ရင်နောက်ထပ်တစားကံတွေပြန်လွတ်နိုင်တယ်မှာဖြစ်တယ်လို့ပါလက်စတိုင်းအတွက်လည်းလူသားချင်းစာနာထောက်ထားမှုအကူအညီတွေပုံမရရှိလာမယ်လို့ဂျာဇာဘရီနီမှာအစ္စရေးကိုရောက်ဖို့ရှိတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကခီးစင်မတိုင်မင်ဘရာဇီးမှာသတင်းတောက်တွေကိုပြောပါတယ်။ဒါကိုကျွန်တော်တို့လိုရှိတယ်လို့အစ္စရေးဘက်ကလည်းလိုလားမယ်လို့ယုံကြည်တယ်လို့ဘလင်ကင်ကပြောပါတယ်။ပြစ်ခတ်ရစေးတက်တန်းတိုးနိုင်ွယ်ရှိကြောင်းလဲကာတာနိုင်ငံက CNN သတင်းဌာနကိုပြောထားပါတယ်ခင်ဗျာ